လွန်ခဲ့တဲ့အပတ်တွင်ထိုင်းနိုင်ငံကနေတရုတ်နိုင်ငံကိုပြန်ပို့ခဲ့တဲ့ဝီဂါလူမျိုးစုနွယ်ဝင်တွေဟာ IS စစ်သည်ကြော်တွေနဲ့တွားရောက်ပူးပေါင်းဖို့အတွက်အခုအခါမှာတူရကီ၊ဆီးရီးယားနဲ့အီရတ်နိုင်ငံတွေကိုတွားနေကြတယ်လို့တရုတ်နိုင်ငံကပြောပါတယ်။အမေရိကန်ပါဝင်ကုလသမဂ္ဂနဲ့လူခွင့်အဖွဲ့တွေကအခုလိုနေရရင်ပြန်ပို့ခံရတဲ့ဝီဂါလူမျိုးစုတွေအနေနဲ့ဖိနှိပ်မှုတွေရင်ဆိုင်ရမှာကိုဆိုရင်ကြောင့်ပြစ်တင်ဝေဖန်ခဲ့ကြတဲ့အပေါ်တရုတ်နိုင်ငံကလည်းပြန်လည်ခြေပပြောဆိုခဲ့ပါတယ်။နိုင်ငံကူးလက်မှတ်အတူကန်ဆောင်ပြီးတွားလာတာဟာတကဘာလုံးကအတိမတ်ပြုထားတဲ့ရာဇဝတ်မျိုးဖြစ်ပြီးတရားမဝင်နေထိုင်တာနဲ့လူမောင်ကုတ်ကူးမှုတိုက်ဖျက်ရေးဆောင်ရွက်တဲ့အနေနဲ့တရုတ်နိုင်ငံကိုထိုင်းနိုင်ငံကနေပြန်လည်ပို့ဆောင်တာဟာလုံယိုးလို့စင်အတိုင်းနိုင်ငံချင်းပူးပေါင်းဆောင်ရွက်တာသာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရဟွာချွန်ရင်းကပြောပါတယ်။အခုလိုနေရပြန်ပို့ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့ပြစ်တင်ဝေဖန်မှုပေါ်တရားဝင်ဆန့်ကျင်ကန့်ကွက်သွားပြီလို့လည်းတရုတ်နိုင်ငံသားရေးဌာနကပြောပါတယ်။တရုတ်နိုင်ငံကိုပြန်ပို့ခံခဲ့ရတဲ့ဝီဂါလူမျိုးတရား9ဦးတည်းက13ဦးဟာအကြမ်းဖက်လူရှာမှုတွေနဲ့ဆက်နွယ်ပတ်သက်ခဲ့ပြီးတဲ့နောက်အခုခါမှာတရုတ်နိုင်ငံကနေထွက်ပြေးသွားကြတယ်လို့နိုင်ငံပိုင်သတင်းဌာနအစင်ဝါကပြောပါတယ်။